ရုရှားတို့ရဲ့ကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းကိုအဓိကကူညီထောက်ပံ့ပေးနေတဲ့အမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းကမြေရှားတပ်ထုတွေကိုတူးဖော်ခွင့်ပေးမယ်ဆိုရင်အပြန်အလှန်အားဖြင့်အကူအညီတွေဆက်ပေးသွားဖို့စိတ်ဝင်စားကောင်းစိတ်ဝင်စားနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္လာနေ့အင်ဖြူတော်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။အမေရိကန်အနေနဲ့ယူကရိန်းကိုဘီလီယံဒေါ်လာရာနဲ့ချီပြီးတော့ထောက်ပံ့ပေးထားပါတယ်။ယူကရိန်းမှာမြေရှားတပ်ထုအများအပြားရှိတယ်။အဲ့ဒီမြေရှားတပ်ထုတွေကိုလုံခြုံစေခြင်းနဲ့ဒီအစီအစဉ်ကိုသူတို့ကလုပ်ဖို့စိတ်ဝင်စားပါတယ်ဆိုပြီးတော့သမ္မတထရန့်ကပြောဆိုခဲ့တာပါ။ရုရှားနဲ့ယူကရိန်းတို့ကြားဒီကနေ့မှာတော့ drone တွေ missile တွေနေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြပြီးတော့ရုရှားတို့တိုက်ခိုက်မှုကြောင့်အနည်းဆုံး၄ဦးသေဆုံးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းရဲ့မြို့တော် Kiev အပါဝင်ဒေသ5ခုလောက်ကိုရုရှားက drone အစီအမောင်း60ကျော်နဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးတော့အဲ့ဒီထဲက38ဆင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကပြောပါတယ်ဒီကနေ့မှာပဲယူကရိန်းဘက်ကပစ်ခတ်ခဲ့တဲ့ပဲ့ထိန် missile drone တစ်စင်းကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးကပြောပါတယ်ရှင်